လူနည်းစုတွေပေါ်ပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့နိုင်ငံတကာတရားရုံးတွေမှာအမှုဖွင့်ခံရတဲ့အပြင်အာဂျင်တီးနားနိုင်ငံမှာလည်းမြန်မာကောင်ဆောင်တွေကိုအမှုဖွင့်လိုက်တာကြောင့်အမေရိကန်ပါဝင်အထူးသဖြင့်အနောက်နိုင်ငံတွေစီကမြန်မာပြည်တွင်ယင်းနှိမ့်ညွန့်နယ်မှုတွေကိုထိခိုက်စေပါသလားအမေရိကန်လုပ်ငန်းတွေအတွက်မြန်မာနိုင်ငံမှာဥပဒေကြိုးဆောင်လုပ်ငန်းတစ်ခုထူထောင်လုပ်ကိုင် ကဏ္ဍမှာမတ်တင်ကြီးထိုက်ကတင်ပြထားပါတယ်ရှင်ဒီနိုင်ငံတကာခုံရုံးတွေမှာနောက်ထပ်အာဂျင်တီးနာလိုနိုင်ငံမျိုးမှာတရားစွဲတဲ့ဟာတွေစွဲချက်တင်တဲ့ဟာတွေရှိလာပါတယ်ဆိုတော့ဒီကိစ္စကဒီအမေရိကန်ပါဝင်ပေါ့နော်အနောက်နိုင်ငံတွေရဲ့အဓိကယူနီမြုံနံမှုအပေါ်မှာဘယ်လောက်တက်ရောက်သွားနိုင်ပါသလဲရှင
်ဒီလိုအခုရင်ဆိုင်အခုဖွင့်ချင်းခံလိုက်ရတာတဲ့ဟိုအနည်းဆုံး impact တွေခုရှိတယ်အကျိုးသက်ရောက်ဖို့နံပါတ်1ကဥပဒေကြောင်းဆိုင်ရာအကျိုးသက်ရောက်ဖို့ဒုတိယကဆရာမမင်းရဲ့စီးပွားရေးဆိုင်ရာယူနီမြုံနံမှုဆိုင်ရာအကျိုးသက်ရောက်ဖို့တတိယဟိုလူစုရေးဆိုင်ရာပေါ့ social impact ပေါ့စတုတ္ထကတော့အရင် impact တုံးခုကြောင့်နောက်ဆက်တွဲဖြစ်လာနိုင်တဲ့နောက်ဆက်တွဲ impact တွေအများကြီးပါပဲ။ဟို ICC ဖြစ်ဖြစ် ICJ ဖြစ်ဖြစ်ဒီအချင်းချင်းရောမှာဖြစ်လာတဲ့အခါကျတော့ဒီ investor ဆိုတဲ့လူကအစိုးရလူမဟုတ်ဘူး။သူကလည်းသူပတ်စံချမ်းသာပြီးတော့ငွေချပြီးတော့အကျိုးအမြတ်တွေလူချင်တဲ့လူ။လူချင်တဲ့လူကမြန်မာဆိုတဲ့ဟာဒါမှမဟုတ်ဗမာဆိုတဲ့ဟာဘာမာဆိုတဲ့ဟာသူကစာလိုက်ကြတဲ့ဒီတိုင်းပြည်ကအခုတုံးခု pending အလုပ်ခံရတဲ့နိုင်ငံပါလားဆိုလို့ရှိရင်ကျွန်တော်ပြောရတယ်လာမှာမဟုတ်အဲတော့ဒီလိုနည်းစနစ်ချက်ချက်နဲ့ရင်းနှီးမြှုပ်နှံမှုလုပ်တဲ့နိုင်ငံတွေကညမှာပြီးတော့သူတို့ပုံပြီးတော့60%ကျောက်လာတယ်ဒါနဲ့တချို့နိုင်ငံတွေကဒီလိုမျိုးနည်းစနစ်ခိုင်ခိုင်မာမာမရှိတဲ့နဲ့ကျွန်တော်ကအမြင်ရရင်ပြင်းပြောဆိုပြီးတော့တိုင်းပြည်တွေကတော့သူတို့လာလိမ့်မယ်လို့ဖြစ်တယ်။ဘာလို့လဲဆိုတော့ဟိုတောမီးလောင်တောကြောင်လေမောင်းခတ်ပေါ့ကွာအဲဒီအမျက်ဆုံးကိုချိန်ပြီးတော့လုပ်ပြင်ဟာတွေတော့လာကောင်းလာလိမ့်မယ်လို့ဖြစ်ပါတယ
်။ဟုတ်ကဲ့ရှင်ဆရာ။အဲ့တော့ဒီအနောက်နိုင်ငံဒီကုမ္ပဏီကြီးတွေကဒီဟိုမြန်မာနိုင်ငံလိုနေရာမျိုးကဈေးကွက်တက်လဲရှိတယ်။ရင်းနှီးမြှုပ်နှံဖို့လဲအခြေအနေကောင်းတချို့ရှိတယ်ဆိုတဲ့နေရာမှာသူတို့ကဒီရုပ်ခွင့်နဲ့ပတ်သက်ပြီးတော့အလေးထားလို့လားဘာကိစ္စကြောင့်သူတို့တုံ့နှေးသွားနိုင်မှာလဲရှင်ဆရာ
ရုပ်ခွင့်ကြောင့်တုံ့နှေးသွားလာဆိုတာရင်းနှီးမြှုပ်နှံမှုလုပ်မဲ့ပတ်သက်ရှိတဲ့သူတယောက်ကသူ့ရဲ့ရင်းနှီးမြှုပ်နှံမှုကလည်းအပြည့်ရမယ်ဆိုတဲ့ကျော်လင့်ချက်နဲ့သူကရင်းနှီးမြှုပ်နှံမှုလုပ်တာအဲ့တော့သူ့ရဲ့အပြက်ကမြန်မာပြည်မှာသူရင်းနှီးမြှုပ်နှံမှုတစ်ခုလုပ်ပြီးတော့အဲ့ဒီမြှုပ်နှံမှုရဲ့ထက်လာတဲ့ရန်လိုက်ကမြန်မာပြည်မှာမဟုတ်ဘူးနိုင်ငံခြားကိုတင်ပို့ရမှာEU ကိုပို့ရမှာအမေရိကန်ပို့ရမှာလက်တင်အမေရိကန်ပို့ရမှာဂျပန်ကိုပို့ရမှာရုရှားကိုပို့ရမှာအဲ့ဒီခါကျတော့စားသုံးတဲ့စားသုံးသူတွေကကြည့်ပြီးတော့ဟာဒီညာကဗမာပြည်ကလာတယ်ဗမာပြည်ကလူခွင့်ရေးကိုမလိုက်တာဘူးလူမျိုးသုံးဖြည့်ရေးကိစ္စရှင်လုံဆိုင်လို့ Chronic Human Digital War Crime လို့ကျူးလွန်နေလို့တရားရုံးနိုင်ငံတကာတရားရုံးသုံးခုမှာအခုဖွင့်ထားတဲ့နိုင်ငံဖြစ်တယ်ဆိုမဝယ်လို့ရှိရင်သူကဒီမှာရင်းနှီးမြှုပ်လာတဲ့ဟာသူရှုံးမှာအဲ့တော့ဘယ်တစ်ခေတ်မှာရှုံးခံပြီးတော့ရင်းနှီးမြှုပ်လာဖို့လုပ်မှာမဟုတ်အဲ့ဒီဟာကအကုန်လုံးကဒီဘက်မှာဒီ investment ကလည်းဟိုဘက်က supply နဲ့ benefit အကုန်လုံးကရှိနေတယ်အဲ့ဒီဟာကိုကျွန်တော်တို့ဒီအကုန်လုံးချုပ်ပြီးတော့တုံ့တက်နိုင်ဖို့လိုတယ်လို့ဖြစ်ပါတယ်
ဟုတ်ကဲ့ရှင်အဲ့ဒီဆရာအခုပြောတဲ့ကိစ္စမှာဒီမြန်မာအစိုးရဟာဆိုရင်လည်းအခုဒီနိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်တော်ဆန်းစုကြည်ဆိုရင်ဒါထိုင်းနိုင်ငံကိုသွားတယ်ဒါဟိုပထမတစ်ခါတော့ကထိုင်းမှာဒီယူနီမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့ဖိတ်ခေါ်တဲ့ပွဲတို့တစ်ခုလုပ်တယ်နောက်တစ်ခုကဒီအာဆီယံဟိုအာဆီယံထိပ်သီးဆွေးနွေးပွဲမှာလည်းသူဒါမြန်မာနိုင်ငံယူနီမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့သူမင်းကုန်းပြောပါတယ်ဆိုတော့ဟိုမြန်မာနိုင်ငံတွင်းမှာလည်းရခိုင်လူနေရာမျိုးမှာဒါရင်းနှီးမြှုပ်နှံမှုဖိတ်ခေါ်ရဲသွားရပေါ့နော်ဒီလိုတွေလှုပ်လာတယ်ဆိုတော့အဓိကတော့ဟိုဒေတာတွင်းရင်းနှီးမြှုပ်နှံသူတွေကိုပို့ပြီးတော့များအာရုံစိုက်နေသလား
ဟုတ်ကဲ့ဒီနိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်ကဒီအေရှာကဒီ investor ကိုဖိတ်ခေါ်ပြီးတော့အမြန်မှာဒီမှာ investment လုပ်ပါဒါဖြစ်နိုင်ရှိရှိတဲ့အကျိုးများရမယ်ဆိုလို့ပြောတာတော့သူအနေနဲ့ပြောတင်ပြောထိုက်လို့ပြောတယ်လို့ဖြစ်တယ်ပထမအချက်ကဘာ ့လဲဆိုတော့ဒီအနောက်နိုင်ငံကိုခဏထားအောင်အရှေ့က investor base ဆိုတာစဒီ regulation တော့နည်းတယ်သူကငွေချငွေနဲ့ကစားပါဟိုဘောတရားဝင်ရောတရားဝင်ရောဒီစိတ်စားတွေ regulation အားနဲ့တော့သူတို့အတွက်ကအင်းလေးလိုပြောရင် loophole ဆိုတဲ့ဟာသက်တော့ရေးရအများကြီးရှိတယ်ဒါပေမဲ့ဒီအနောက်နိုင်ငံကလူတွေကနိုင်ငံတွေကဒီ investment လုပ်ဖို့ solution သူရဲ့ regulation ကခိုင်မာတော့ဒီခက်တော့လေးတွေကရှာဖို့အရေးကြီးတယ
်ဟုတ်ဒီအစိုးရနဲ့လောကကန်ရတဲ့အနေထားရောဟိုမြန်မာအစိုးရဘက်ကဖြေလျှော့ပြရတယ်တည်တတ်တာတွေ့လာရပါသလားဘလောက်ဒီလောက်တာတိုင်းကအဝင်အဝိုင်းဖြစ်လာပါတယ
်ဟုတ်ကဲ့ကျွန်တော်မြန်မာပြည်ကျန်လာတာ connection နဲ့လောက်ရှိပါပြီဒီမှာနေနေတာတစ်ခုကတိုးတက်မှုတချို့နေရာတွေမှာရှိပါတယ်ဒါပေမဲ့တစ်ဖက်မှာအစိုးရကအနောက်နိုင်ငံတွေလိုမျိုး regulation တစ်ခုထဲမလုပ်ပဲနဲ့အကုန်လုံးကသူကဝင်ပါနေတော့ဟိုမနိုင်ဝန်ထမ်းတယ်လို့ဖြစ်နေတယ်အမှန်ဆိုကျွန်တော်အမြင်မှာတော့အစိုးရလုပ်ပြလာ regulation ကောင်းကောင်းချပေးပြီးရင်ဒီဖက်မှာဒီစူပွိုင်းလုပ်နေတဲ့လူတွေကအဲ့ဒီ regulation လိုက်လာပြီးတော့လူဖွင့်ရေးအခြေအနေပဲဖြစ်ဖြစ်တခြားနိုင်ငံတကာစံနှုန်းစံထားပဲဖြစ်ဖြစ်ဥပဒေပဲဖြစ်ဖြစ်အဲ့ဒါကိုလိုက်လာဖို့လူတွေလို့ကျွန်တော်ကတော့ယူဆတယ်ဒါပေမဲ့အဲ့ဒီအပိုင်းမှာအားနေတယ်မဟုတ်လဲဆိုတော့ကျွန်တော်တို့ကတော့ရှောက်ဒီဘုံချုပ်ကန်ခုကနေကြီးပြင်းလာတဲ့နိုင်ငံဆိုတော့အဲ့ဒီအထာကပြည့်ပြောက်နေတယ်